လာမယ့်သတင်းပတ်ထဲမြန်မာပါဝင်ကမ္ဘာတစ်လုံးငင်းချင်းရင်းနဲ့လုံခြုံရေးချင်းချောက်ခံရတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးကုလသမဂ္ဂကကိုင်ကွယ်ဖြည့်ဆင်းမယ်လို့ကုလသမဂ္ဂရဲ့အမေရိကန်နိုင်ငံဆိုင်အမြဲတမ်းကိုယ်စားလှယ် Linda Thomas Greenfield က86တင်မြောက်ကုလသမဂ္ဂထရီနီလန်မစ်ကံမစတင်ခင်ပြုလုပ်တဲ့သတင်းစာဆင်လွှဲမှာပြောကြားလိုက်ပါတယ်
။ Next week we'll also focus on addressing threats to peace and security.Active conflicts and crises around the world, from Afghanistan to Syria to Yemen to Burma.
လာမယ့်သတင်းပတ်ထဲမှာမြန်မာအာဖဂန်နစ္စတန်၊ဆီးရီးယားနဲ့ယေမန်ပါဝင်ကမ္ဘာတစ်လွှားငြိမ်းချမ်းရေးနဲ့လုံခြုံရေးအထင်ချောက်ခံရတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးကုလသမဂ္ဂကကိုင်တွယ်ဖြည့်ဆင်းဖို့ရှိပါတယ်လို့ပြောသွားတာပါ။ကမ္ဘာတစ်လွှားဒီမိုကရေစီလူ့ခွင့်ရေးနဲ့နိုင်ငံတကာတရားဥပဒေစိုးမိုးရေးတွေတိုက်ခိုက်ခံရတယ်လို့အာဏာရှင်တွေဟာကိုဗစ်ကာယောဂါဖြစ်ပွားတာကိုလူခွင့်ရေးချုပ်ဖောက်ဖို့သူတို့အာဏာတည်မြဲဖို့အတွက်တလွဲအသုံးချနေကြောင်းနဲ့သူတို့ဟာပြည်ပရောက်နေတဲ့အတိုက်ခံတွေကိုသူတို့ရောက်နေတဲ့နိုင်ငံတွေအထိလိုက်ပြီးအနေပြုရာမျိုးတွေပါတိုးလုံနေတယ်လို့ပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ပါဝင်နိုင်ငံပေါင်း100ကျော်ခေါင်းဆောင်တွေတက်ရောက်ဖို့စီစဉ်တဲ့နယူးယောက်ရုံးကုလသမဂ္ဂရုံးချုပ်ထွေထွေညီလာခံမှာတော့မြန်မာအရေးပါဝင်နိုင်ငံတကာကိစ္စတွေလည်းပါဝင်နေမယ်အခမ်းအနားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းလိုက်တဲ့လို့ရက်ကိုဆန့်ကျင်တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးကျော်မိုးထွန်းနေရာကိုအစားထုတ်ဖို့စစ်ကောင်စီကြိုးပမ်းနေတဲ့အတွက်အခြေအတင်ဖြစ်စရာတွေလည်းရှိနေပါတယ်။